ဆီးရီးယားနိုင်ငံအရှိမျောက်ပိုင်းက IS လက်ကျန်တွေထိန်းချုပ်ထားတဲ့ Baghdad ဒေသမှာ IS တွေကိုပြစ်မှတ်ထားပြီးအမေရိကန်တွေထောက်ခံပံ့ပိုးနေတဲ့တပ်ဖွဲ့တွေက rocket တွေတပ်နှက်တွေနဲ့ပစ်ခတ်နေတဲ့အတွက် IS တိုက်ခိုက်ရေးသမားအများစုပါဝင်တဲ့လူပေါင်း3000လောက်အင်ကာနေကအဲ့ဒီဒေသကနေထွက်ပြေးခဲ့ကြပါတယ်။ရာနဲ့ချီတဲ့ IS တိုက်ခိုက်ရေးသမားတွေနဲ့သူတို့ရဲ့မိသားစုတွေဟာအင်ကာနေကတစုတဝေးတဲ့လက်နက်ချခဲ့ကြတယ်လို့ Syria Democratic Tahrir SDF အဖွဲ့နဲ့ Quds တာဝန်ရှိသူတွေကပြောပါတယ်။ဘက်ခတ်နားကိုရောက်လာတဲ့ရေစတီအမျိုးသမီး3ဦးနဲ့ကလေးငယ်4ဦးတို့ကိုလည်းအမေရိကန်နဲ့ပံ့ပိုးပေးထားတဲ့တပ်တွေကကယ်တင်ခဲ့ရတယ်လို့ SDF ကပြောပါတယ်။ SDF တပ်ဖွဲ့ဟာ Syria အရှေ့မြောက်ပိုင်းက IS လက်ကျန်တွေရဲ့နေရာကိုဝင်ရောက်ရမှာ IS တွေခုခံမှုအတွက်လှုပ်ထားတဲ့မြေမြုပ်မိုင်းတွေထောင်ချောက်တွေရှိနေတဲ့အတွက်ဖြည်းဖြည်းချင်းသာဝင်ရောက်နိုင်ခဲ့တာပါ။ဒါပေမဲ့ IS တွေကြာဆုံးဖို့နီးလာနေပြီလို့ SDF အရာရှိတွေကအင်ကာနေမှာပြောကြားခဲ့ပါတယ်။